ရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်မန်းဆခဲ့တဲ့နှုန်းအောက်ရော့ကျမဲ့ပုံရှိတယ်လို့ကမ္ဘာဘဏ်ကပြောဆိုလိုက်ပါတယ်။မြန်မာအပါအဝင်ဒီဒေသရင်းကနိုင်ငံအများပြားမှာကိုဗစ် -19 ကူးစက်မှုတွေပြန်တိုးလာနေတာနဲ့ကာကွယ်ဆေးအလုံလောက်မရတာတွေကစီးပွားရေးဖွံ့ဖြိုးမှုကိုတည်တည်တသာထိခိုက်လာနိုင်တာကြောင့်အရင်မန်းဆတဲ့လောက်မဖြစ်နိုင်တော့ဘူးလို့ကမ္ဘာဘဏ်ကခန့်မှန်းလိုက်တာပါ။တရုတ်နိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသမှာဒီနှစ်ထဲစီးပွားရေးဖွံ့ဖြိုးမှု 4.4% ခန့်နှုန်းရှိနိုင်တယ်လို့ပြီးခဲ့တဲ့မတ်လတုန်းကခန့်မှန်းခဲ့ပေမဲ့အခုအခါတော့ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံလိုနိုင်ငံတွေမှာအကြက်တဲတွေပို့ပြီးတော့ကြုံရတာရှိသလိုဒေတာရင်းစီးပွားဖွံ့ဖြိုးမှုနှုန်းဟာ400ခန့်နှုန်းလောက်ပဲရှိနိုင်တော့မယ်လို့ခန့်မှန်းတဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကဒီကနေ့ online ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကာကွယ်ဆေးရရှိမှုနောက်နေတဲ့နိုင်ငံတွေမှာစီးပွားရေးပြန်ပြီးတော့နလန်ထူဖို့ပိုခက်ခဲတယ်လို့ဒီဒေတာရင်းနိုင်ငံအများအပြားလာမယ့်2024ခုနှစ်ထိကာကွယ်ဆေးအပြည့်အဝထိုးနိုင်မယ့်အခြေအနေလည်းမရှိသေးဘူးလို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးနိုင်ငံအတွင်းအကျပ်အတဲတွေနဲ့မတည်ငြိမ်မှုတွေရှိနေတဲ့တစ်ချိန်တည်းကိုဗစ်ကပ်အခြေအနေဟာလည်းပိုပြီးတော့ဆိုးနေတာကြောင့်မြန်မာစီးပွားရေးဟာဒီနှစ်ထဲဆုတ်ယုတ်မှုအကြီးအကျယ်ကြုံရနိုင်တယ်လို့ Malpass ကပြောပါတယ်။ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးဟာ March လထဲမှာဆရာကိုင်းနှုန်းအထိကျဆင်းခဲ့တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကပြောပါတယ်။ကမ္ဘာစီးပွားရေးနိုင်ငံကြီးတွေအနေနဲ့အခုလိုအချိန်မှာဖွံ့ဖြိုးစားနိုင်ငံတွေအတွက်ကာကွယ်ဆေးအမြင့်ဆုံးရရှိအောင်ကူညီပေးကြဖို့လဲသူကတိုက်တွန်းသွားပါတယ်ရှင်။